အမျိုးချိုကြီးသာသနာပေးမှအတွင်းတရိယအချိန်မြောက်အတန်မဆဲမှာပဋ္ဌာန်းယူပတ်ပူဇော်ပွဲအောင်ပွဲဓမ္မသတင်းမှာဟောကြားအပ်သောပြုံးပေမဲ့သည့်အမည်ရှိသောတရားတော်ပါတရားတော်တဲ့ဝိပဿနာဉာဏ်ရောသံဝေဂဉာဏ်လေးပါရအောင်တရားဟောပေးပါမယ်ဒီနေ့တရားပွဲလူရှင်များကတော့ဥမိုတင်ထုံမမို့နိုင်ရေကရပုစတိုမိသားစုများဖြစ်ပါတယ်အဲဝိပဿနာတရားအခြေကတော့အဓိကအပြန်မောကျုံးမှာရှင်နေရာနေစာပြီးတော့စနေနေ့ထိ၅ရက်တော့ဝိပဿနာဟောဖို့ဘာကြောင့်လဲဆိုတော့မောကျုံးမှာက15ညတိတိဒီပင်တိတိုက်တဲ့ဥဒ္ဒံတရားတွေဟောပြီးဒါကြောင့်ဝိပဿနာအလဲချာလို့တရားပြန်မောကျုံးမှာ5ညလုံးဝိပဿနာအလုပ်ပြီးတရားတွေဟောမှာအဲပုဂ္ဂလိမှာတော့ဒီနှစ်မှာပဲအခြေခံတိပင်တိတိုက်တဲ့ဥဒ္ဒံတရားတွေပြည့်စုံဒါကြောင့်အခုနမောနာလောဘဝိပဿနာတရားစပြီးနောက်နေများဆိုရင်လောဘဝိပဿနာတွေကိုပြည့်ပြည့်စုံစုံပုဂ္ဂလိပြည့်တတ်လဲနာရပါလိမ့်မယ်တကယ်တော့ဦးဇင်းတို့ဟာစိတ်တမှာတရားပြနေတဲ့တရားပြဆရာတော်ဘာဖြစ်တယ်တကယ်ဟောချင်တာကဝိပဿနာပဲဟောချင်တယ်ကျန်တာတွေသိမဟောချင်ဘူးဒါပေမဲ့လို့ကျန်တဲ့တရားတွေမှာလည်းအရေးကြီးသိတင်တာတွေရှိတယ်ဒါကြောင့်ကျန်တဲ့တရားတွေကိုလည်းဟောပြနေရတာအခုပြုံးတယ်မဲ့တယ်ကြောင်ဟောမယ်ဆိုတော့ဝိပဿနာတရားမဆမင်းဝိပဿနာဉာဏ်လေးမဆမင်းပါတံဝေကဉာဏ်လေးကြောင်ဟောမယ်တရားဟာတဏှာကြီးပဲကြာမှာပါအာယုန်တစ်ပါးစိတ်မသွားဘဲနဲ့တရားဟောသမျှစကလုံးနဲ့အကုန်လုံးနားလည်အောင်ဂရုစပ်ပြီးတော့နာယူလိုက်စီခြင်းနဲ့အဘိနတုတ်ဆိုတာရှိတယ်အဘိနတုတ်ကိုမြန်မာလိုပြောရရင်အမြဲမပြတ်ဆင်ကျင်နေရမယ်သုံးလို့အဓိပ္ပာယ်ရအဲ့ဒီအမြဲမပြတ်ဆင်ကျင်နေရမယ်တရားတွေမှာသိခြင်းတရားပါတယ်ဒါကြောင့်ယံပစ္စည်းလူပစ္စည်းမိမိသိခြင်းတရားကိုနေ့စဉ်ဆင်ကျင်ပေးပါဩငါမှာတရပိတရသိဖို့ရာနီးလာတာပါလားသိရတော့မင်းသိခြင်းတရားဟာရှင်ဘက်နဲ့ကြိုးလို့ကန့်နေတာအမြဲတမ်းရှိတယ်အမြဲတမ်းသိနိုင်တယ်နေခြင်းတရားကတော့မမြဲဘူးဒီတံဝေကာတိကိုပုဂ္ဂလိကယောဂီတွေအယံယူစေခြင်းပဲဘာကြောင့်လဲဆိုတော့တရားဝိပဿနာဉာဏ်နေမဉဏ်ပုဉ္ဉဏ်နေအတ္တထားလိုက်စမ်းပါဦးအဲ့ဒီသိခြင်းတရားလေးကိုအပန်ပန်အမှတ်ရနေပြီဆိုရင်လေလောဘဒေါသမောဟမာနတွေအများကြီးခေါင်းမသွားအများကြီးနေသွားလောဘလည်းမကြည်ကျင်တော့ဘူးဒေါသလည်းမကြည်ကျင်တော့မာနလည်းမကြည်ကျင်တော့ဘူးအဲ့ဒါသိခြင်းတရားကိုအမှတ်ရလို့အဲ့တော့လေခြင်းတရားကိုအမှတ်ရတဲ့ပုဂ္ဂိုလ်များကောင်းကျိုး၄မျိုးရ။နံပါတ်၄ကောင်းကျိုးကအမြဲတမ်းမိမိသိခြင်းကိုအမှတ်ရနေတဲ့ပုဂ္ဂိုလ်ဟာသိခြင်းတရားနဲ့ကြုံလာရင်မကြောက်တော့ဘူး။အဲ့ဒါထူးထူးခြားခြားရတဲ့ကောင်းကျိုးပဲ။သိခြင်းတရားကိုမေ့လျော့တဲ့ပုဂ္ဂိုလ်ဆိုရင်ယဟန်ပစ္စည်းလူပစ္စည်းကြောက်တတ်တယ်။ဒီနေ့သေးခြင်းတရားကိုကြောက်ပြီးတော့ငိုရတဲ့ဆရာတော်ကြီးအကြောင်းပြောပြမှာဒုတိယသေခြင်းတရားကိုအမှတ်ရတဲ့ကောင်းကျိုးကသေခြင်းတရားကိုအဖပံအမှတ်ရတဲ့ပုဂ္ဂိုလ်ဟာကုသိုလ်ဆိုရင်အချိန်မဆွဲဘူးမြန်မြန်ပြုတယ်နံပါတ်3ကောင်းကျိုးကသေးခြင်းတရားဘာမှမှတ်ရတဲ့ပုဂ္ဂိုလ်ဟာအာဟုသူဆိုရင်မလုပ်ဖြစ်တော့ဘူးမပြောဖြစ်တော့ဘူး မကြမ်းစီဖြစ်တော်မူနံပါတ်၄ကောင်းကျိုးကဒီတိချင်းတရားကိုအမှတ်ရတဲ့ဘာဝနာနဲ့ဒီကောင်းရာသုပတိအတားလေးရောက်တယ်။အားကြောင့်လဲဆိုတော့ဘာဝနာကုသိုလ်ဟာဒါနကုသိုလ်သီလကုသိုလ်တဲ့အများကြီးကာညီတို့များတော်ပြန်ဟောဒီယောဂီရာထင်ကြမှာတိချင်းတရားဆိုတာအသက်80ကျော်80နီးပါးအရွယ်မှရောက်တာပါတို့အသက်၄၅၀အရွယ်ကတော့ဒီချင်းတရားမလာသေးပါဘူးဆိုပြီးတော့ပေါ့ပေါ့နေရင်မှားမယ်လက်တွေ့လေးနှစ်ခုလောက်ကြာမယ်လူလောကကသံဝေကဉာဏ်ရဖို့ရောယဟန်လောကကသံဝေကဉာဏ်ရဖို့ပါနှစ်ခုလုံးလက်တွေ့ရောပါမယ်တစ်ခုကနှစ်ခုလုံးသိမကြသေးပါဘူးဒီနှစ်တွင်လောက်ပဲပရမတုဟာလူပုဂ္ဂိုလ်များဘက်ကအဲ့ဒီလင်မယားကဆရာဝန်နဲ့အမေရိကန်ပြည်တော်စုမှာသွားပြီးတော့ဒေါ်လာငွေတွေရှာကြတယ်အရန်အဆင်ပြေခဲ့တယ်သူနေ့ဘလောက်ကြာတယ်တော့မသိဘူးမြန်မာပြည်ပြန်လာတဲ့အချိန်မှာဒေါ်လာ8သိန်းကျော်လောက်စုမိတာသူတို့ဒေါ်လာငွေ8သိန်းကျော်ဆိုရင်မြန်မာငွေနဲ့သိန်း8000ကျော်တယ်။အဲ့တော့မြန်မာပြည်ကအများကြီးချမ်းသာလာတယ်။သူတို့တက်ဟာ40ကျော်ကျော်ပေါ့နော်။50တောင်မပြည့်ကြသေးဘူး။ဒါကြောင့်သူတို့လင်မယားကထင်းနေ။ငါတို့ချမ်းသာပြီ။သိန်း8000ကျော်ဆိုရင်ရန်ကုန်မြို့မှာကြကြနာနာနေနိုင်ပြီဆိုပြီးတော့ရန်ကုန်မြို့ကဒိန်5000တန်နဲ့တိုက်နဲ့ခြံကြီးဝယ်လိုက်တယ်။သူတို့ကတော့ကောင်းကောင်းနေမယ်ကောင်းကောင်းစားမယ်ဟော။ဒီချင်းတရားကိုမေ့နေပုံလေးပဋိပြုခဲ့။သူတို့စိတ်ထဲမှာဒီ40ကျော်50ဝန်းကျင်ဒီချင်းတရားဟာဘလို့မှရောက်မလာဘူးလို့ယူဆထားတာ။ဒါကြောင့်ကုသိုလ်လုပ်ဖို့လည်းပဋိမေယ။ဟောတရက်တော်လေအဲ့ဒီဒိန်5000တန်ฉันเนี่ยไตยวยลุไม่จ๋าอูเย็บใบหลอกไปชื่อมั้ยตะกานี้ก็อุ่นหนองตวยจ่อเป็ดเพ็ดสู่ตีวะตวยได้มะหูล่ะตีจินเตียนฮะพุทธะก็เย็บแน่จ้อเนี่ยกัดตะโลอเมเรนชื่อเลยสู่ดาด่าပြောดาตะกานี้ตีก็တော့ตะเกซုံจกมายี้ล่ะเตียนอติล่ะชื่อตันเวกญานอยู่ว่ามางาเลยဒီလိုပြနိုင်ပါလားဆိုပြီးတော့တရားတွေကိုကြိုးစားမှာပေါ့နော်စီးပွားလည်းရှာတရားလည်းရှာအခုတော့တားကြောက်သွားတယ်အဲ့ဒါဒေါသသံဝေကဉာဏ်ကပညာကုသိုလ်ကြောက်တာကဒေါသအကုသိုလ်ပြင်းကြီးတရားကိုတားကြောက်ပြီးတော့အဲ့ကြောက်တဲ့ဒေါကပရိဒေဝနေစေတာနှလုံးယောဂဖြစ်မြမကြီးမှာခုသိဉ္ဇာနဲ့ထောင်တဲ့ချီပုံမပြောက်နောက်ဆုံးထိုင်းနိုင်ငံဗန်ကောက်မြို့ကြီးသွားကုလိုက်တာသိ4000ကျော် 5000 နီးပါးပုံတော့တိုက်နဲ့ချံကြီးပါရောင်းပြီးတော့ကုရတယ်မပြောက်ပါဘူးအခုတော့ဆုံးရှာသံဝေကဉဏ်ယူစေခြင်းနဲ့လောဘတွေလည်းကြည်မနည်းနဲ့ဒေါသတွေလည်းကြည်မနည်းနဲ့မာနတွေလည်းထောင်းမနည်းနဲ့သိခြင်းတရားကအမြဲတမ်းရှိတည်သွားရင်အတူတူပဲအဲ့တော့ယဟန်လောကရောတဲ့အခုဦးဇင်းတို့ရှင်ပြည်သားမှာဦးဇင်းတို့ကြောင်းတဲ့တရားကျော်အဲ့ဒီဆရာတော်ကသူတို့ကတော့ဘိမ့်မျိုးနဲ့လို့ပြောတာတကယ်တော့ကျွန်းစုမျိုးနဲ့တည်းမှာပါမယ်ဟုတ်တန်ငါရွာရင်ပေါ့တန်ငါတရီဆိုတော့လေငွေရှင်တယ်ကထင်လာတွေဆိုတိမ်ခဏအများကြီးရအိမ်ငွေတွေပေါ့တော့ဒီဆရာတော်ကြီးကရံပုံချီပြီးသားမှာငါကြောင်းကောင်းကောင်းဆောက်ပြီးတော့ပြီးတဲ့ဇိန်နဲ့နေဦးမယ်ဆိုပြီးတော့အဲ့ဒီချန်နဲ့မြေဝဲပြီးတော့နှစ်ထက်တိုင်အကောင်းစားကြီးဆောက်တယ်ဒီဆရာတော်လည်းကလေ90ကျော်ကျော်ပဲဒီစားတော်ကြီးလည်းထင်တာပေါ့ ငါတကကုမ50ကျော်ပြီးချင်းတရားအဝေးကြီးပဲဒီလားဆရာတော်ဖြစ်ပြီးတော့ဒီယဟန်ဖြစ်ပြီးတော့ဘာတရားမှရှိပွားဖို့တတိမရတိုက်ကြီးလဲဆောက်ပြီးပါလေဟောလာပါပြီအသေးခင်စားတဲ့ပြန်နှံ့မှုသွားသာသို့တို့ကိုယ်ကလေးကပြည်တံများတံဝေကညာယူတတ်လောက်ပြီဒီတော့ယောဂီများရေဩနောက်သွေးကြောရှိသူတိုင်းဩနောက်သွေးကြောပြန်ပြီးတော့အမြဲတမ်းမသိနိုင်ဘူးလားအဲ့ဒီတံဝေကယူလိုက်နှလုံးရှိသူတိုင်းနှလုံးယောဂါဖြင်းပြီးတော့အမြဲတမ်းမသိနိုင်ဘူးလားဟာယောဂီတို့ရတဲ့ခန္ဓာကိုယ်ကလေးစားအလုံးဟာအရာကိုတတ်မဲ့ရန်သူတွေခွာတွေ့တားများမနေနဲ့ကိုရှင့်ဥပေသာဖြစ်မယ်အခုကြည်တန်းဆရာတော်ကြီးအသေးကင်သာဆိုတော့ကဲယောဂီတို့မှာတော့အသေးမရှိဘူးအသေးရှိရင်အဲ့ဒီဆရာတော်ကြီးလို့အသေးကင်သာဖြစ်ပြီးတော့မိနေတိုင်းစက္ကန့်တိုင်းသိမသိနိုင်ဘူးလားအောင်ဝေကအဲ့လိုရှိသွားတယ်အဲ့လိုသိရင်ဘယ်မလဲလောဘဘယ်မလဲဒေါသပေမလဲမာနကြီးစင်ရှိတော်လေတူတူကိုကိုထမင်းစားပြီးတော့အသေးမဲ့အချိန်ကိုစောင့်ရတယ်အတူတူပါအဲ့ဒီပေချင်းတရားကိုမေ့ရင်လေလောဘလည်းကြီးဒေါသလည်းကြီးမာနကလည်းထောင်းပစိုးမှတူတဲ့တန်းနဲ့မချင်ဘူးဒါတံဝေကညာလေးနဲ့ပို့လိုက်တာဒါမှဝိပဿနာညာကိုရောက်တာအဲ့တော့ဦးဇနုယောဂီတို့သစ္စာအခုဒါသစ္စာ၄ပါးတဲ့ပြတော့ဒုက္ခသစ္စာကိုဒီတညာဟောတဲ့သဘောပဲဒုက္ခသစ္စာကိုသိရင်မှတ်လိုက်ဉာဏ်နဲ့သစ္စာသုံးပါအကုန်ပါသွားတယ်ယောဂီတို့နားလည်ဖို့ကဒုက္ခသစ္စာတစ်ခုပဲအဲ့တော့ခုရတတ်တဲ့ခန္ဓာကြီးကိုသစ္စာ၄ပါးနဲ့ဖွဲ့တော့ဒုက္ခသစ္စာတဲ့ဘာသစ္စာဆင်းရဲရအမှန်တဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးအဲ့ဒုက္ခသစ္စာဘုဟုဓမ္မစကြာမှာဇာတိပိဒုက္ခဖြစ်ရတာဟာဆင်းရဲပဲ။တဏီမိခင်ဝံသတိတရားတာဆင်းရဲပဲ။ယောဂီတို့ကလူသားတွေဆိုတော့လူဘဝဇာတိဆင်းရဲကိုမြင်အောင်ပြောပြဓမ္မစကြာဆိုတာမကြာခဏယူလဲယူကြလဲယူတာလဲကြားဖို့တော့နားထဲမှာတော့ရင်ပြီးသားဇာတိပိဒုက္ခတဲ့ဆိုကြည်တမ်းမှာအဲ့ဒါဘုရားဟောပဋိသင်္ဍေနေရတာဆင်းရဲတယ်ပဋိသင်္ဍေနေရတာဘာဖြစ်ကဲအဲ့ဒီလိုဆင်းရဲတယ်ဆိုနေတို့ပြေတာမသိဘူးလေဘလို့ဆင်းရဲမှမသိနားထောင်မြတ်စွာဘုရားကအကျေကျေပြလူဘဝပဋိသင်္ဍေဆင်းရဲဖို့ကဲပြေတယ်များမေခင်ဝမ်းမှာတရေတီဖို့ဆိုရင်လေဇနုအိစံပရိဒညံကြတော့အင်္ဂါတွေပါပါမေခင်ကယာတိပံပွင့်ပြီးစားနာအင်စင်ကြဲတဲ့အခါဖြစ်ရဒေရှင်မှာဖခင်နဲ့မေခင်ပြောပါရမယ်အဲ့ဒီချိန်နဲ့တစ်ဆက်ထဲမှာပဲမေခင်ဝမ်းမှာတရေတီမဲ့တရေလောင်းလေးဟာဘုဘဝကပေးစေအချိန်ဖြစ်ရမယ်ဒီသုံးချက်နဲ့ညီတဲ့အချိန်မှာမိခင်ဝမ်းမှာတရေလာတည်တာတရေတည်စအချိန်ကိုကလလရေကြီးလို့ခေါ်တယ်ယုံပေါင်းသုံးခုဥဆောင်ပြီးတော့ရှိကာယဘာဝဝတ္ထုကာယတတကဘာဝတတကဝတ္ထုတတကအဲ့တော့အဲ့ဒီယုတ်ကလေးတိသာသယုတ်နဲ့နံမနံလဲပါပြီစာအဲ့ဒီယုတ်နဲ့နံလေးကဟိုယုတ်ကလေးပဲပြောပေါ်နံပါပြီစာအဲ့ကလန့်ရည်ကြီးလေးကဘယ်ပမာဏလောက်ရှိမလဲဆိုတာကိုအဘိဓမ္မာကိုဖွင့်တဲ့တိသာကျော်ကျမ်းပြမွေးကာစာတိုးလေးတကောင်ကတိုးမွေးလေးတစ်ပင်နှုတ်လိုက်ပါဟိုအပင်လေးသေးချောင်းသိစေခြင်းလို့မွေးကစားတိုးကိုပြောတာအသက်ကြီးနေတဲ့တိုးရဲ့တိုးမွေးဆိုရင်အပင်ကကြီးနေမှာဆိုလို့အဲ့ဒါလေးနှုတ်ပြီးရင်တဲ့ အင်မတန်မှကြီးလင်းနေတဲ့စီတဲကိုထိုးဆိုင်လိုက်ပြီးရင်ထုတ်ယူလိုက်အဲ့ခါမှာစီစက်ကလေးတစ်စက်တိုးမွေးချားမှာကပ်ပြီးတော့မပါဘူးလားအဲ့ဒါကအဲ့ဒီကလရည်ကြီးဒီသားအဲ့လောက်လည်းမရှိသေးဘူးတဲ့အဲ့ဒီစီကိုခါပလိုက်လေးနာကခါပြီးတဲ့အခါနေနေလေးကိုက်ဟိုပါရီဆောင်လေးကိုက်ကြံလေးနဲ့အဲ့ဒီကလကြီးကြီးကအဲ့ဒီကိုက်ကြံတဲ့စီစီပမာဏဒါလောက်လေးပဲရှိဒီတဲ့မြောင်ရွာရင်အဖျားပမာဏလေးပဲဗျာမြင်ရတဲ့ဆိုယုံလေးပဲအဲ့ဒီရနေပြီးတော့ဦးဇင်းတို့ယောဂီတို့မိခင်ဝန်တရီစအဲ့ဒီရနေပြီးတော့ဟောလာယေတရပတ်အနေငယ်ကြားတဲ့အခါမှာသွေးဒုံးလေးလိုဖြစ်တာအရိယာစာအနေနဲ့ကြားတဲ့အခါမှာအမြုပ်ပုံစံလေးဖြစ်တာအဲဒီဧတရပတော်ကြားတဲ့အခါမှာအသားကလေးလေးဖြစ်တာဒီကံယောဂီတို့ဒီလူကဒီခန္ဓာကြီးဖြစ်အောင်အရိယာဧတရပအတော်ကြားတဲ့အခါမှာဟုတ်လေးငါးဘူးထွက်လာအဲ့ဒါခက်မှငါးဗျာငါးဘူးဆိုတာပြီးလောက်ပြီဘောဆုံးဟာခေါင်းဖြစ်ဖို့ကျန်တဲ့လေးဘူးကလက်နဲ့လက်နှစ်ချောင်းချင်းနှစ်ချောင်းဖြစ်ဖို့အဲ့ဒီပုံစံလေးတော့ဦးစင်းကလေအပြင်မှာကိုမြင်မှုလိုက်။အဲဆရာတော်ကဒေါက်တာမလို့လားဘယ်မှာမြင်မှုလဲဆိုတော့ဦးစင်းကမှတ်ဉာဏ်ကောင်းတယ်ကလေးဘဝ။အဲ့မိမနာမည်ကိုမှတ်ပြီးတော့မခင်မေးတဲ့။သူကလည်းဘလောက်ပေါ်ဒီပုံစံနားလဲဆိုရင်လေအဲ့ဒါလမ်းမှာသူကလေးပြစ်ကြတာသူမသိလိုက်ဘူး။တကယ်ရုပ်သူကလူတွေကဦးစင်းနဲ့တွားကြည့်လိုက်တယ်တကယ်ကိုပဲခက်မှငါးပြန်ဒေသအချီလေးပြဟုတ်ပြောရင်လေရွှင်ရုပ်ကလေးကိုအဲ့လိုအဖူလေးငါးဘူးလို့တဲ့ပုံစံမျိုးလေးတခါအဲ့တိုင်းနေဦးမိခင်ဝမ်းနေအဲ့တော့ကြားလာမှလေးအမျက်စီတို့နားတို့ရှားတို့ကိုယ်တို့ဟုတ်ပေါ်လာတာပေါ့အဲ့လိုပေါ်လာဖို့အတွက်မိခင်ဝမ်းမှာဆယ်လကြိမ်ရဘယ်နှလားသူကြီးတို့ချမ်းချမ်းသာသာကြိမ်ရတယ်မထင်နဲ့အခုဇာတိဒုက္ခအောင်မြင်အောင်ပြောမလို့ဘယ်လောက်ဆင်းရဲလဲအဲ့ဒီတရီသားလေးဟာမိခင်ရဲ့ဝမ်းပိုက်ကိုကြောပေးထားတယ်။ကြောင်းမြန်ထိုင်တာ။မိခင်ရဲ့ကြောပဲကိုမျက်နှာမူပြီးတော့လေမိခင်စွန့်ချမဲ့ပုတ်ခေါင်းနန်းစုံနေတဲ့အစာဟောင်းအိမ်မော်ခင်ခုထိုင်တာ။ဘလောက်နန်းစုံပြီးတော့ဆင်းရဲမလဲတွေ့ကြည့်။တခါအဲ့ဒီတရီသားလေးရဲ့ခေါင်းပေါ်မှာမိခင်စားပြီးကာစားအစာတကင်းရဖိညက်တာဘယ်မလဲစချမ်းတာဆင်းရဲလိုက်တာဟုတ်လားတမိုက်လောက်ရှိမဲ့မိခင်ရဲ့ဝမ်းထဲမှာရုပ်ကြီးကြီးစမ်းမလုံမချက်နေရတာသိဆင်းရဲတာဒါကြောင့်ဒါဟုတ်ကြည့်ဘုရားရှင်ကဇာတိပိဒုက္ခမိခင်ဝမ်းတရတရတအင်မတန်ဆင်းရဲတယ်ယောဂီတို့ဥစ္စုံတို့မှာတော့မွေးပြီးအဝိဇ္ဇာတွေဖုံးတော့ဆင်းရဲမမြင်တော့ဘူးဒါကြောင့်လေလူချမ်းသာပြန်တောင်းလူချမ်းသာပြန်တောင်းလေဆိုတာအဲ့ဒီမိခင်ရဲ့ဝမ်းထဲမှာဆေလတိတိပြန်ပြီးတော့ထောင်ကျရပါလို့ဤဆုတောင်းတဲ့အတူတူဆင်းရဲကိုပြန်ဆုတောင်းတာအဲ့တော့အဲ့ဒီလိုမိခင်ရဲ့ကြီးကျုပ်တဲ့ဝမ်းထဲမှာဆေလနေရတဲ့ပဋိတန်ဒီဆင်းရဲကိုပူချင်းစာကြည့်တတ်ရင်နည်းနည်းဒုက္ခကိုနည်းနည်းလေးမြည်ဘူးချင်းရင်လေယောဂီတို့တကူစားထိုင်လို့ရတော့တိတ္တာတစ်လုံးနဲ့ဝင်ထိုင်အစာရေစာအပြည့်ပေးမယ်တိတ္တာကိုဆေလအပြည့်တိတောက်ခတ်ထားမယ်ကံပြည့်တံများနေနိုင်ပါမလားဘေးပြည့်တံများဆေလပြောနဲ့ဆေရဲ့နဲ့ကိုစိတ်ညစ်ပြီးတော့သေးမယ်မလောက်ပါဘူးအဲ့ဒါမိခင်ရဲ့ဝမ်းနဲ့နေရတဲ့ဇာတိဒုက္ခပေါ်လွင်အောင်ဥမာပေးလိုက်အလောက်ဆင်းရဲတခါယောဂီတို့အဲ့ဒါလို့ဆင်းရဲတော့လေဟိုမိခင်ကသူတော်ကောင်းစိတ်ရှိရင်တော်ရဲ့ဒီဖြစ်မှလေပြောရတဲ့ပြည်တတ်တို့မိခင်စိတ်ရှိသောပုဂ္ဂိုလ်ကတရားမှာဆယ်ယောက်လောက်ပဲရှိတော့မယ်ညာတော်အဖြစ်အိမ်အောင်သာပြုကြတာ ဘယ်သူမှသာသမီမယူခြင်းတော့အဲ့လိုတရေတီးပြီးတဲ့နဲ့တရေပြည့်စီတီစားချတခါတဲ့အထက်ထဲမှာအရေးဖြစ်ပြီးတော့တေးသွားပြန်ရင်စီစံမိခင်ပြုလို့များလို့ပါတေးရတာဘာမှတတ်နိုင်ပြေးကြတဲ့မှာတရေသားကိုအထင်သေးမှတ်တဲ့မိခင်များကအင်မတန်ပူတဲ့ရေနှူးလို့ဟာတွေတောက်ချလိုက်ရင်တဲ့နရေမိနဲ့ပတ်သက်တဲ့သင်းရဲတဲ့ပူလောင်တဲ့ပြန်လဲပြိုလို့မရပြေးလို့မရရှောင်လို့မရပြည့်တဲ့တို့ရေရောင်ပိတ်နေတဲ့ခွေးကိုနင်းကန်ရိုက်တယ်လို့ပဲအော်ရုံမှတော့မတတ်နဲ့ခွေးရအော်ခွင့်ရတဲ့တရေသာအော်လို့လည်းမရတခါရေခဲရေလို့အေးတဲ့ရေတွေညင်းဒီမိရင်ကမစင်မချင်းပောက်ချလိုက်ရင်လေလောကတဲ့ငရေကိုကြံ့တဲ့ကဲသို့အေးလိုက်တာသိမတတ်အေးတယ်ဟိုရေခဲနမူနာပြောယောဂီတို့အင်မတန်ကြီးမားတဲ့ရေခဲတိတ္တရီတွေသာဝင်ကြည့်လိုက်တော့သူတို့သေတတ်ကြတယ်နော်သေတယ်အင်းသေးဆိုလို့ပြောလိုက်အောင်မယ်တန်ဝေကလေးဖြစ်စေခြင်းလို့ပါသေခြင်းတည်းဟာနင်းမျိုးစုံကြည့်တယ်ပြည်တဲ့ဥစဉ်ကြီးတော့တီလာဆွမ်းနဲ့မှပါမယ်ရေခဲတိတ္တရီမှသေတဲ့ကလေးတွေရောက်ကြအမေရိကန်မှာဇနီးမောင်နဲ့နှစ်ယောက်မှာအဲ့လိုတနေ့သားရွယ်ကလေးလေးနမီးလေးတယောက်ရှိတယ်သူတို့ပန်းသီးလို့နာမည်ပေးထားတယ်သူတို့မှာအစီကံမလေးတယောက်အစီကံမလေးတွေငယ်သေးတယ်72နှစ်73နှစ်ပေါ့နော်တကယ်သူတို့လေမင်းနဲ့လို့အပြင်ထွက်အလုပ်သွားလုပ်ကြရုံးလုပ်တယ်ရုံးရောက်တော့မှသူတို့စားဖို့ဝယ်ထားတဲ့ပန်းသီးတွေကိုရေခဲတတားတဲ့မထည့်ခဲ့ရတော့ပတိယအဲ့ဒါနဲ့အစီကံမလေးကိုဖုံးဆက်တယ်ပန်းသီးတွေရေခဲတတားတဲ့ထဲလာပုံပြန်ချအစီကံမလေးကငယ်လေးနဲ့အဋ္ဌညာကမရှိတော့စားမဲ့ပန်းသီးကိုရေခဲတတားတဲ့မထည့်ဘူးသူတို့သမီးလေးတနည်းသမီးရွယ်ပန်းသီးဆိုတဲ့ကလေးမရေခဲတတားထည့်ပိတ်ထားလိုက်သိရောခဲ့ပြီဘုရားခင်တည်သွားချာအဲ့တော့မိခင်ညာအဲ့ဒီလိုအေးနေတဲ့ရေခဲရေတောက်ချရင်နဲ့အဲ့ဒီလိုရေခဲတည်းထည့်ပြီးတော့အတ္တခံတော့အေးသွားတာကြည်စမ်းငိုလို့လည်းမရရှောင်လို့လည်းမရပြေးလို့လည်းမရတောင်းမလို့လည်းမရအဲ့ကြောင့်အဲ့ဒီလိုဘုရားပဋိသင်္ချေဒုက္ခများယောဂီတို့မလို့ခြင်းနဲ့ဒါနဲ့ပတ်သက်လို့ဥစဉ်ရေးထားတယ်အခုဘဝနဲ့ရင်းရတော့တွေးမြင်များပါလာပါဒါမဲ့လို့တချို့အခန်းတွေပြောလို့ဒါချက်တယ်အဲ့ဒီမှာဥစဉ်ကလေးမလေးတရားအကြောင်းရေးတဲ့ရှင်းပြတာကဥစဉ်ကတော့သူ့ကိုချောစုလို့နာမည်ပေးထားသူတို့ကဟိုနယ်ဘက်ကချင်းဆက်တွေပေါ့နော်ကျင်းကျုံကတော့ချောစုလေးပြေးနေတဲ့အခါသူတို့မိဘတွေကတရေမလို့ခြင်းတော့တတိမျက်စိတွေစားဒီကလေးမလေးရဲ့လူဝန်နေရမယ်ကုသကံတွေကကြီးမားတော့မပြည့်ဘူးလေဗျာသူတို့ပြက်ပြီးခြင်းလို့အေးစေးနောက်ဆုံးတော့ကိုင်းကြီးကတိတိကျကျကြီးပေါ်လာမှမပြတ်မှန်းပြီတာတော်တော်ရင့်နေပြီနေမှာဘောက်ကျန်မှာအာမပြည့်ဘူးကိုကျင်စေးစားလို့မရတော့ဘူးဆိုပြီးတော့အဲ့လိုဒရီကိုဖျက်ချပေးတဲ့မိမကြီးတွေရှိတယ်။ဦးဇင်းတော်ကအာနာသာအလူသမီးတွေလို့နာမည်ပေးလိုက်တော့လူတက်ပေးတာ။အဲ့ဒါသွားပြီးတော့လေနင်းချပြီးတော့တက်တဲ့ကလေး။အဲ့ကလည်းနင်းချ။ယောဂီတို့တသိရက်ဆက်တဲ့အပြုမူတွေပေါ့။အဲ့နင်းချတဲ့နောက်သူတွေဘာတွေလုံပြီးတော့လေအဲ့ဒီကမှမေ့ကိုသွားသူလည်းပဲတက်တာဒါပေမဲ့ကံတရားဘလောက်အားဖို့ကောင်းလဲဆေးရုံပေါ်သူရောက်လာကြအောင်ဆရာဝန်နဲ့ကြီးမနဲ့မနဲ့ဖြစ်ပြီကိုအဲဆရာဝန်နဲ့ဆန်းတက်ပြီးတော့သိတယ်သူတို့ဒါတက်တက်ချက်ချမ်းမှဆရာဝန်နဲ့နားလိုက်တာပေါ့ဗျာမသိကြအောင်ဆောင်ပြီးတော့ကျားတို့ကလွန်နေပြီတဲ့ခွဲစိတ်မယ်ဆိုရင်တက်တက်ပဲရမယ်တဲ့ကလေးကနဲ့အမေတက်ပါယူမလဲအမေတက်ပဲတဲ့ကလေးပြင်းသေးတယ်နှုတ်ရကလေးတက်တယ်အရာနာပဲဆရာဝန်တွေကကလေးကိုအသေးမိခင်ကိုအရှင်ထားပြီးတော့ဖွဲ့စိတ်တယ်။တို့တော့က ကလေးမလေးရဲ့လူ့ဘဝနေရမယ်ကုသိုလ်ကံကကြီးမာတော့ကလေးရအသက်ရှင်နေအမေးသေးသွားပြေမာပေါ့သားသမီးတဲ့မလေးတယောင်တက်တယ်ဟာနာသားမိပြီဒါမျိုးကလည်းရှိသေးတယ်သို့တော့လူဆိုတာအတ္တသမားတယ်လူဆိုတာပါတဲ့စိုးကြည့်တယ်ဒီကဗျာလေးလူဆိုသည်မှာအတ္တသမားကိုယ်အတွက်တော်တကွက်ထားသူများမှားတာမြင်ပါရင်မိငော့မဲ့ရွယ်အပြစ်တင်ကိုမှားပင်မှားပြန်ကဖုံးလိုက်ဖိလိုက်ကြအတ္တဆန်သောဤလောကအံဩဝယ်ရှိစွာအဲ့ဒါရှေးစက်တော်ဆရာတော်ဆက်ခဲ့တယ်ခင်ဗျာပုရုဇဉ်မှာတမင်အတ္တမှာသူများအဖေးကြတော့မေငုံမဲ့ရအပြစ်တင်အခုအပြစ်ရှင်တော်တာမသိညောဆောင်အခုလည်းပဲချောစုရဲ့အဖေးနဲ့အမေအပြစ်ရှိတယ်သူတို့ဝိုင်းတတ်ကြတယ်ဒါမှမဟုတ်ကလေးကိုသူတို့မတင်မရှင်းတတ်တဲ့သူတို့အပြစ်တရားမမြင်ဘူးဟောအခုမိခင်လည်းသိရောဒီကလေးကြောင့်သိတာဆိုအဲ့ဒီကလေးမှလည်းဆေးအမောပြစ်ထားတယ်သူတို့ဖြစ်စည်းတဲ့ဒဏ်တွေကြောင့်ကလေးမလေး6000ချောင်းလုံးပေါက်ကွေးပြီးတော့လမ်းသွားလို့မရတော့အဲ့ဒါသူ့ရဲ့ကြီးတော်ကြီးကတနာတော့ရှင်ပြည်သားကိုခေါ်လာချာတာအဲ့ဒီကမာကြီးကဦးစင်းကျောင်းဟုတ်လားလာဆောင်တော့အဲ့ကလေးလေးကိုပါမာလာမေးကြီးတော်မှာစိတ်ထဲမှာတာသနာပါတကယ်တော့ဒီကမာကြီးရဲ့လည်းပဲဒီကလေးမလေးကိုခေါ်တာလာတဲ့သူ့မှာဘိုးဘအိမ်တော်မရှိဘူးသူများရဲ့အိမ်မှာအိမ်ဝန်းကိုစောင့်ပေးရတယ်ဒေးလီထိုးပြီးတော့သူများရင်အဝိရှော်ပြီးတော့အသက်မွေးရအဲ့တော့ဒီချင်းကုသဒီလိုဘုံမကြီးသေးပါဘူးဒီပြည်သားမျိုးတော်ပဲတရားဟောရသေးတယ်အဲ့တော့ဩဒီဒီကမာကြီးတော်ကြည်စမ်းဒါတော့ကိုပန်းအိမ်တော်မရှိတဲ့ဒီကမာကြီးကဒီဒုက္ခိတကလေးမလေးကိုပြေမွေစောင့်ရှောက်ရငါမှကိုပန်းအကြောင်းရှိတယ်အားပါလုံးကိုကြွေးမနိုင်ရမလဲဆိုတော့မာကြီးလို့ဒီကလေးမလေးအသက်ရှင်သူရဲ့ကျုပ်အသက်ရှိသူရဲ့စာရည်တော်ရည်ငြိရည်ဝေရည်ကျမ်းမာရည်ပညာရည်အကုန်တာဝန်ယူတဲ့ကြောင့်လည်းစာထောက်ပံ့အခုဆိုရင်ရှင်းနေကြခဲ့ပါပြီချောစုလို့နာမည်ပေးထားအတလောအသူကျောင်းနေခြင်းနဲ့ဦးစင်းကိုတဲ့အရာကျောင်းကိုကြည့်သွားပြောပေးရကိုမွေးသားသမီးလို့ဖြစ်နေတာပေါ့အဦးစင်းကိုတူရိစမဂ္ဂဇင်းမှာဆောင်းပါနှစ်ပုတ်လာစဉ်ပါတယ်သူเจ้าကနေစာရေးတာဘဝနဲ့ရန်တော့တွေ့မြင်냐ဆိုအဲဒီဆောင်းပါနှစ်ပုတ်ကဥစဉ်တက်လောက်1000ရတယ်ဆောင်းပါတစ်ပုတ်ကို5000အခုဆိုဒီဆောင်းပါတွေပါတာဒါပေမဲ့ဟိုရှင်းနေနေပါရှိပြီအဲဒီရတယ်ကကလေးမလေးထောက်ပါနာကြာပြီဥစဉ်လုံးဝတရားမှမတော့ဘူးသူရိစမဂ္ဂဇင်းပါတယ်မြတက်လောက်1000ဒီကလေးမလေးပညာရေးနဲ့ထောက်ပါကိုယ်ဆိုရင်လေးတန်းကရောက်ပါပြီ။ဒါလို့ကလည်းအဲ့ဒါသူချီချီပြီးတော့ကြောင်းပေါ်ကျတော့မရှိနိုင်ဘူးနဲ့ကြီးလာ။အဲ့ဒါဝီချဲခေါ်လိုက်ဒီခါလေးဝယ်ပေးရတယ်။7000ခွဲလား9000လားပေးရတယ်။အခုကြာတော့ဝီချဲလည်းအကြမ်းတမ်းသိပ်မခံဘူးလေ။၃လနဲ့၃တော့မကောင်းတော့။အဲ့ဒါထပ်ပြောကြတော့အခုတခါစပိန်တားနဲ့လုတ်တဲ့လက်နဲ့ဒီနင်းလို့ရတယ်ပေါ့လက်ကိုသူကခလုတ်ကိုသူလုတ်ပြီးစပိန်ရံသွားတယ်အဲ့ဒါလေးကိုလုတ်ခိုင်းတာကိုတသိန်းဝလာနှစ်သိန်းလာပေါ့လုတ်ပြီးပြပါပါဒီကံကဒီပြည့်မှာပြောပြချင်တာကဟောဒီချောစုစုတဲ့ကလေးမလေးမိကောင်ကတရေတီးတော့ကြီးစံအာနာသာဆန်နဲ့မိဘနှစ်ပါးရဲ့တုတ်တင်တက်ဖြတ်ညှင်းဆန်းမှုခံအပေါ်ရန်ကြည့်ရင်မိဘနှစ်ပါးအပြစ်ပေါ့ဝိပဿနာသဘောနဲ့ကြည့်ရင်လေဒီခန္ဓာလိုချင်ခဲ့တဲ့တဏှာရဲ့အပြစ်ဘယ်သူအပြစ်တော့အဲ့တဏှာကိုတတ်မှချမ်းသာကိုယ်သာဒီဝါနဲ့မရောကိုယ်ဘယ်သူမှတတ်ဆရာမလိုဘူးလေဒီခန္ဓာလိုချင်ခဲ့တဲ့တဏှာကိုအပြစ်မြင်တာကြောင့်ဘုရားရှင်ကိုယ်တော်မြတ်ကြီးကသစ္စာလေးပါးမှာပ သမုဒိယသစ္စာတဏှာကိုပယ်သက်လို့မဟုတ်ဘူးလားအဲ့ဒါပဲပယ်သက်ဆိုတာမလို့ခြင်းနဲ့ဒီနေ့အစားတကယ်ချမ်းသာခြင်းလေမိမိခန္ဓာကစပြီးတော့သူတို့ဘာခန္ဓာဆိုတက်ရှိတတ်မဲ့အလုံးကိုဘာမှမဆွေးလန်းနဲ့ဘာမှမလို့ခြင်းနဲ့အဲ့ဒါလောဘကိလေသာတဏှာအမြဲတမ်းတက်ပြီးဒီသစ္စာလေးပါအကျင့်လေးသင်မယ်လိုက်ဆိုလိုခြင်းလေရင်ဆင်းရဲသည်မလို့ခြင်းလည်းရင်ချမ်းသာသည်ဆိုသုံးပါအဲ့ဒါသစ္စာလေးပါးကိုမြန်မာလိုဟောပေးလိုက်တာပါမိမိခန္ဓာကစသူဘာခန္ဓာဆိုတက်ရှိတတ်မဲ့အလုံးကိုစွဲနှံစွဲလန်းတာလိုချင်တာတက်မဲ့တာမှန်သမျှသမုဒိယသစ္စာဘာသစ္စာသမုဒိယသစ္စာကြောင့်ဒုက္ခသစ္စာကိုပဲရတယ်သမုဒိယသစ္စာကြောင့်ဘာသစ္စာကိုရဒုက္ခသစ္စာကိုပဲရတယ်ညီမလိုပြောတော့လိုချင်နေတယ်များဆင်းရဲမယ်လိုချင်နေတယ်မှာဘာဖြစ်မှာဆင်းရဲမယ်ဒါဆိုရင်ချမ်းသာခြင်းလည်းပြရချမ်းသာခြင်းလွယ်လွယ်လေးပဲဘာမှမလိုခြင်းနဲ့မိမိခန္ဓာကစသူတို့ဘာခန္ဓာအစုံတက်ရှိတတ်မဲ့ဘာမှမဆွဲလန်းနဲ့ပြည်သားများအခုမဆွဲလန်းအခုချမ်းသာဥစဉ်အခု25ခုသောဥပဒနာဝေးတွေအခုဒီမှာဘုမြင့်စိုးတို့ဘဝန်းတို့ရှိမှဒီမှာရှိရတာခုပြီးတော့နာအကျေပေါ့ဒီမှာတည့်ရဲ့ကလေးတော့ပဲပြည့်စုံမယ်ချို့ဟောရတယ်ရန်ကုန်မှာ24ညဆက်တဲ့ဟောတဲ့ဘွေဒီမှာရှိပါတယ်။ကျင်နိုင်တော့ကိုပိုင်ကူးပြီးတော့အေးစိတ်ဒီနေ့တပွေနာတဲ့ညာတိုင်းပေါ့။အဲ့တော့မက္ခသစ္စာလို့ခေါ်တဲ့ဝိပဿနာဉာဏ်နဲ့32ပုံလို့ပြန်ကြည့်လိုက်စမ်းတဲ့။ဟောက်ပြန်တဲ့သဘောတရားယုံနဲ့အာယုံတည်တဲ့သဘောတရားဉာဏ်ဒါပဲရှိ။အဲ့ဒီရှိတဲ့ယုံနဲ့ဉာဏ်ကလည်းမမြဲတဲ့တရားမမြဲခြင်းဖြင့်နှိစ္စတောဆင်းရဲတဲ့တရားမမြဲတာကိုမြဲပါလေဆင်းရဲတာကိုချမ်းသာပါစေလို့အာနာပေးလို့မရတော့အနတ္တတရားအဲ့လိုယောဂီတို့ဝိပဿနာဉာဏ်မေက္ခသစ္စာနဲ့ကြည်လိုက်ရင်လေ32ခုခန္ဓာတွေမလိုခြင်းတော့မလိုခြင်းတာဟာမေက္ခသစ္စာမလိုခြင်းတာဘာသစ္စာချမ်းသာတာကဒီတို့တော့သစ္စာနိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်နဲ့မကြားဘူးတယ်မလားနိဗ္ဗာန်ဆိုတာလွယ်အောင်ပြောတော့လွယ်တယ်ဓမ္မစကြာအတိုင်းပြောတော့နိဗ္ဗာန်ကလွယ်လွယ်လေးဓမ္မစကြာမှာဒီတို့တော့သစ္စာနိဗ္ဗာန်ကိုဘယ်လိုဖွင့်လဲဆိုတော့တတ်သေးဝတဏှာယအတေတာဝိရာကနေတော့တော့ရှင်းလိုက်တာလူချင်းတက်မှတ်တဲ့တဏှာတွေချုပ်သွားတာကုန်သွားတာနိဗ္ဗာန်ဒါကြောင့်လူချင်းတဲ့တဏှာတွေအခုတိုင်အခုနိဗ္ဗာန်ရတယ်အခုချမ်းသာခဏတက်တော့ခဏနိဗ္ဗာန်ပေါ့အပိတက်တော့နိဗ္ဗာန်အပိရအောင်ဒါကြောင့်နိဗ္ဗာန်တကယ်ရခြင်းဘာမှမလိုခြင်းပါနဲ့လို့ကိုယ်ကလေးကယောဂီတွေအသိပေးခဲ့ပြီဥရောဓာကဇာတိဒုက္ခဘာဒုက္ခပြင်ဇာတိဒုက္ခပြီးပြီထားကြပါဆိုလာမယ်ဇရာဒုက္ခလာဘာဒုက္ခယောဂီတို့အဲ့ဇာတိဒုက္ခပြီးကံဒီမှာဒုက္ခပေးသေးတယ်။မိခင်ဝါကနေကျုပ်ပြီးဆိုရုပ်တို့လွယ်လွယ်ကူကူချမ်းသာတာမထင်လိုက်ပါနဲ့။ဘုရားရှင်ကဥမာပေး။အင်ပဒံကြီးမားတဲ့ဆင်မြောင်ကြီးတစ်ကောင်ကိုတဲ့ကျင်းကျုပ်တဲ့တကားဘောကတအားဆွဲထုတ်တဲ့အခါမှာအရည်တွေစုပ်အသဏ္ဍီတွေလန်းတွေးတွေနေရပြီးမှအပြင်ရောက်တယ်။အဲ့ဒီတိုင်းပဲတဲ့ဒီတည်သားလေးဟာမိခင်ရဲ့ကျင်းကျုပ်တဲ့ယောဂီဘောကမနှဲထွက်ခဲ့ရတာဒါကြောင့်အပြင်ရောက်တာနဲ့အောငိုတာနာလွန်းလို့ဆင်းရဲလွန်းလို့ကဲမိခင်ဝါကကျွတ်လို့ဇာတိဒုက္ခပြီးပါပြီတဲ့ဇရာဒုက္ခဆောင်ဘာဒုက္ခဆောင်အိုးဝါတော်မေလေယောဂီများသိတာကအသက်80 80ခါးကြီးကန်းရမှာပိုပြီးမဟုတ်ဘူးယောဂီတို့စက္ကန့်တိုင်းပိုနေပါတယ်မိနစ်တိုင်းပိုနေပါတယ် နာရီတိုင်းပို့နေပါလေ။ဒါကြောင့်ပခက်နဲ့ဝေးတယ်မြတ်မဝေးလားသုတ်တန်နဲ့ပခက်နဲ့ဝေးသွားရင်သုတ်တန်နဲ့နှီးသွားပြီလေ။ဒါကြောင့်ဒီဝါကကျွတ်ကျွတ်ပြီးရင်ဟောအိုးချင်းတရားကနေ့စဉ်နေ့စဉ်။နေတဲ့အိုးနေတဲ့အိုးအိုးရင်းအိုးရင်းတော့ဟောနာပြီပြရတယ်လဲပြီ။ဘယ်သူမှစေတနာမရှိတော့ဘူး။ညံညံသေးသေးချင်းတဲ့အရွယ်ဟာနာတဲ့အရွယ်။အဲ့လိုရလို့နာပြီးရင်သေးပြီ။ကဲဘယ်မင်းရဲ့ယောဂီတို့ဘဝကြီးပြင်းစီစံ။လူဝခန္ဓာရဲ့ပြည်တံများမိခင်ဝမ်းနဲ့တရေတီချင်းအစပြီးတော့သေတဲ့အချိန်ထိချမ်းသာဆိုတာတွေ့ရလား။ရှိကိုမရှိဘူး။အဲ့တော့သူတို့သေရတာလေ။သမန်ကကျန်ကမင်းနဲ့အင်မတန်ဆင်းရဲတယ်။အဲကြောင့်မရဏံပြီတုတ်ခေါ်တယ်ဘုရားက။သိရတာလဲဆင်းရဲပါပြီ။မရဏတော့ဩဒရိဒုက္ခနာမနတိ။သိရာချင်းချက်ပိုလွန်သောဆင်းရဲဆိုတာမရှိဘူး။သိရတာအဆင်းရဲဆို။ဥစ္စလို့ဖခင်ကြီးပေးခံနေတော့သူကဘယံဆရာကြီးဆိုတော့ဉာဏ်ပြုတ်ကြတာလဲပါတယ်အတွင်းကြည်သွားတယ်အောက်ပြုတ်ကြပြီးတဲ့အချိန်မှာဉာဏ်မော်တင်ထားတဲ့ဥခဲတွေကဥစ္စလို့အဖေရဲ့ရင်ဘတ်ပေါ်ပြုတ်ကြဆင်းရဲလုံးအကြီးတော့စိတ်အောင်ကောင်းကောင်းလဲမတတ်နိုင်ရှာဒါနဲ့58နှစ်အရွယ်မှာကိုယ်တွေရောင်းပြီးတော့ဆုံးတာဆောကံနေကြတော့ဥစဉ်ထမ်းမာလေးရရောက်တယ်ဆုံးတဲ့ချိန်တော့ဥစဉ်ရှိပါအဲ့ဒါဆရာတော်ကြီးတဲ့ဒေတာဆင်းရဲလိုက်တာအဖေငယ်ကြီးတွေထွက်ကြတာစိုးဝါနေပြီးတော့ဟိုမဲနဲ့နေတာပဲတဲ့မခံနိုင်လို့ပြင်မဲ့တောင်မခံနိုင်လို့ငယ်ကြီးတွေထွက်ကြတာအဲ့ဒါဆရာတော်ကြီးတဲ့ပစိုးတွေပေသွားတာလျှော်လို့မရဘူးတဲ့မိရှုမိရှုတဲ့ဟဲ့ကိုဖြစ်နေတာခြေရင်းယောဂီတို့ငယ်ကြီးတွေဖွက်ကြတဲ့ဒီဆင်းရဲတာဟာသေခြင်းပဲခုယောဂီတို့ဆိုတော့ကြည်စံပဋိတန်ဒိယဆက်ပြီးတော့ပိုးတယ်နော်ပဋိတန်ဒိယဆင်းရဲပိုးတာလဲနေတိုင်းဆင်းရဲပြီးတော့နာတော့ဆင်းအခုပြီးတော့ဆင်းရဲဘယ်မလဲချမ်းသာဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကတော့ခန္ဓာရတဲ့ဘဝမှန်သမျှဒုက္ခသစ္စာခန္ဓာရတဲ့ဘဝမှန်သမျှဘာသစ္စာကြည့်ခုယောဂီတို့မိမိတို့ရဲ့လူဘဝခန္ဓာကြီးဟာဆင်းရဲဆိုတာကိုဉာဏ်နဲ့မှသိမသွားဘူးလားဘုရားအလိုသိစေခြင်းဆင်းရဲအစင်အဲ့တော့ဒီနေရာမှာတရားတာဆင်းရဲတာချင်းတူတော်လဲပဲမိသားများကြီးတရားကိတုနဲ့မတိတူသေပုံချင်းမတူနမူနာလေးပြောရှင်ပြည်တံမျိုးကတခါကြီးတရားအသက်က60ဝန်းကျင်သူကလည်းပဲပေချင်းတရားအဝေးကြီးချင်းပြီးတော့ဘာတရားမှမလုပ်ဘူးအဲ့ဒါပေချင်းတရားရောက်လာတော့ဒီကံဒီမှာဥစဉ်လာပင့်ကြတယ်တရားဟောပေးဖို့ဘယ်လိုလိုဟောလို့ရမှာဟိုကအသက်ငင်းနေဘာအသိဉာဏ်မှမရှိတော့ဒီချိန်မှာတီလာလေးပေးမယ်လို့သူသမီးတယောက်ကအော်ဟိတ်ပြီးတော့ငိုလူးလိမ့်တာနဲ့ဘာမှမဟုတ်လို့မရတော့တီလာတော့ပေးလို့မရဘူးအဲ့ဒါဥစဉ်လည်းပဲဒီကံဒီဒီကကြီးခေါင်းရင်းကထမ်းပြီးတော့ဒီချင်းတယောက်ကိုအေးချာရှုလိုက်တယ်အေးချာကြည့်နေတယ်တန်ဝေကရအောင်ပထမဆုံးပြီးတော့ဒီကကြီးပလက်ကလည်းမြေကြီးချနောက်ဆုံးချိန်ဆိုတော့ဗဇက်ကလည်းမပြောနိုင်တော့မြည့်ရည်နဲ့ကျန်တဲ့အာမရတွေကိုစကားပြောနေတာသူတွေတာတော့ဓာရီများတွေစွန့်ရတော့မယ်အိတ်တော့ကမင်းလားသူတက်မဲ့တော့ခန္ဓာကြီးစွန့်ရတော့မယ်အိတ်တော့ကမင်းလောင်လို့မြည့်ရည်တွေအောင်းမောစီချာပြီးတော့တခါတည်းလေးမောလာပြီဒီကနေ့ချိန်တာမြင်ဦးကြပါလိမ့်နောက်ဆုံးအသက်ရှင်လမ်းကြောင်းမှာ ဆွေးတွေပိတ်ပြီးတော့ဘောဘောနဲ့ဖြစ်ဒီချိန်မှလေးခန္ဓာကိုယ်ကလှုပ်ရမ်းမချိမဆန့်နောက်ဆုံးအရာအထက်ကြီးလမ်းကြောင်းဆွေးတွေလည်းပိတ်ရောကတ်ဆိုသေးတော့မဲ့ရွေ့ပြီးတော့တွန့်လင်ပြီးတော့သေးရတော့တာမဲ့သေးလို့မှတ်လာဒါဆိုရှင်ဘုရားသေးတဲ့ပုဂ္ဂိုလ်တိုင်းဒီလိုပဲလားမဟုတ်ဘူးဝိပဿနာတရားကိုနာကြရှုပွားထားတဲ့ပုဂ္ဂိုလ်များကြတော့အေးစစ်စစ်ပြုံးတည်လို့ရတယ်။သိခြင်းတရားဟာမိတ်ဆွေဘာမှကြောက်စရာမရှိဘူး။ကောင်းမလားဘာကတက္ကမကြီးတရား။သူကြတော့သိတတ်တဲ့ခြင်းဟာစားပြီးတော့လေ။ကုသိုလ်ရေးစီးပွားရေးနှမျိုးလုံးကြိုးစားတယ်။စီးပွားရှာတာကိုကကိုယ်တို့ပြဖို့ရှာအောင်လဲအောင်မြင်ပါလေဒီဒီကမိုင်းအသက်80ကျော်အချိန်ကြတော့ဘာမှလုပ်ဆရာမလိုတော့ဘူးအလုံးပြည့်စုံအဲ့ဒါတရားစကံမှလည်းဝင်နေတာတရေဆေစကံသွားဝင်နေ9ရက်နေ့ရောက်တော့မနေ့စောကြီးအဲ့ဒီဘွားလေတရားပြဆရာတော်သွားလျှောက်တယ်ဆရာတော်ဗျာဒီလိုဒီနေ့ညနေ4နာရီဆုံးမှာဒီရိတ်တံမှာတပည့်တော်ဆုံးသွားရင်ဆရာတော်တို့အလုတ်ပြည့်လိမ့်မယ်ဒါကြောင့်တပည့်တော်9ရက်နဲ့ပြင်ပြန်တော့မယ်ဆရာတော်ရဲ့လေပြာသမားချင်းဆိုတော့လေဒေချင်းတရားဟာဘာမှမထူးဆောင်အေးဒါပဲပြန်တော့အဲ့ရလေပြင်ပြီးတော့သူသမီးအငယ်ဆုံးအိမ်ကိုပြန်သွားဟိုကြတော့သမီးဟဲ့အမေဘယ်လိုဖြစ်တာတော့တရားစကားမပြောရနဲ့ဘာလို့ပြန်လာတော့အဲအမေနောက်မှပြောမယ်ဒီနေ့သမီးအမေကိုအကောင်းဆုံးပြုစုပြေးမွေတော့တာနောက်ဆုံးပြေးမွေပြုစုခြင်းပဲဆိုအမေကလည်းမဟုတ်တာဒီလျှောက်ပြောနေပြန်ပြီဟဲ့ငါအသက်80ကျော်ပြီမဟုတ်တာပြောမလားအဲ့ဒါသမီးကိုဒီနေ့အဲ့ဒါမနေ့ကနေစပြီးတော့တာနော်တရားတွေပေါ့ပေးရှာတာသမီးလေးကိုတရားရစေခြင်းလို့နောက်ဆုံးအရာညနေ၄နာရီကသမီးရဲ့အမေကိုရေချိုးပေးတယ်အဲ့တော့မသေးခင်ချိုးတော့သမီးလည်းကုသိုလ်ရတယ်လူသေးကောင်းကြီးဖြစ်မှချိုးရင်တော့ကုသိုလ်ရမှာမဟုတ်တော့ဘူးရေချိုးပေးအဲ့ဒါနဲ့သမီးလေးပါလေးပါလိမ့်ပေးချာသမီးကတော့မယုံပါဘူးအမေကငါနောက်နေတာအဲ့ဒါ၄နာရီလည်းတော်ကဲသမီးအမေအချိန်ကြာပြီဆိုပြီးတော့သမီးလည်းစီဝါလဲရှာတယ်ကုသိုလ်လဲရှာပါဝိပဿနာတရားတွေနာကြရှုပွားပါလို့မှာပြီးတော့ရိုးရိုးလူတယောက်လိုပဲကောင်းပေါ်ကောင်းလေးချမ်းမှာယုံနာနှပါချုပ်ပြီးတော့ဒီဘဲဝင်နေပဲမလဲသူကြတော့ကြောက်တာလန့်တာယုံနာတခုမှမရှိအဲ့ဒါပြုံးပေလို့ခေါ်တယ်ဘယ်လိုခေါ်လဲယောဂီတို့လူလောကတည်းလားဆိုတော့ယဟန်လောကလည်းဒီတိုင်းဟိုစလိုအတိစာတဲ့နဲ့ဆရာတော်ကြီးတွေပါသူရောငါလေးကင်းစားလို့ရောင်းရောဟာထင်ပါတယ်မန္တလေးစေုံကြီးလားတဲ့အဆရာဝန်ရဲ့စန္ဒကြီးတော့မရတော့မရတော့တဲ့အကြောင်းကိုလူနာဆောင်တဲ့ဦးစလိုတပည့်တွေကိုဆရာဝန်ကြီးကတိုးတိုးတဲ့တဲ့အတိပြီးဒါမှဆရာတော်ကြီးကလေတော့တိသွားတယ်။မနေ့ပြန်သူတိတော့ပြန်တော့မူတော့ဣဒံမြာကြီးတိမှကြောက်ရှာလွန်းလို့တဲ့တဏီကုန်မူတာငိုပြီးတော့ပြန်တော့မူရတယ်။အဲ့ဒါလေမဲ့တီပဲတကယ်ဆိုတော့ဒီဆရာတော်ကြီးကငယ်ပြူစာလက်တက်တယ်။တက်တော့65ဝါတော့45ဝါသို့တော်ဣဒံမြာကြီးအသက်သာကြီးတာဝါသာကြီးတာတရားမရှိတော့သေခြင်းတရားကိုငိုပြီးတော့ရည်ဆိုင်ရဘယ်လိုလုပ်ပြီးတော့ဒါရကတိကောင်းတော့မလဲ။အော်ရုပ်နောက်တစ်ပါးကျတော့ကြည်စံသူ့အသက်ကိုသိအောင်သတ်မဲ့ယောဂါဟုတော့တရားရှုပြီးတော့ယန္နာဖြစ်ကိုအရာယူပါ။အဲ့ဒါကသေးတဲ့လင်္ကာနိုင်ငံငကုံတော်အတိဟိုကျွန်းပေါ့အဲ့ဒီဟိုကျွန်းမှာစစ်တလန်တော်မှာတရင်တော့နဲ့ဗရာဏိယမထီ သူနဲ့အတူယဟန်ငယ်တစ်ပါးလည်းရှိဟိုဝါတော့တတ်မှတ်ချက်မပါပါဘူးခံမှန်းကြည့်ပေါ့ပဒဏိယမတိကံတက်တော်60ဆိုရင်ဟိုမတိကံတက်တော်40တော့ရှိတည့်ရတော့အဲ့ဒီပဒဏိယမတိအသက်ကိုသေစီမဲ့လေယောဂါဖြစ်တယ်အဲ့လေမျိုးကိုစာပေမှာဥပလကဝါဒလို့ခေါ်တယ်ဘုဒ္ဓယောဂီတို့ဝါယောဓာတ်တွေအမျိုးမျိုးရှိတယ်လေဥဒေကမဝါဒအထက်သို့ဆန်တဲ့သော၄ဆိုတာလည်းရှိကျို့ထိုးတာတို့တန်းနာတို့ရှည်ဆက်တာတို့ဆိုတာအထက်ကိုဆန်တဲ့၄ဝါယောဓာတ်အဒောကမဝါဒအောက်သို့စုံစင်းသော၄ဆိုတာလေလေတာမျိုးတွေကြီးရင်ငယ်စွန့်တာမျိုးတွေအဒောကမဝါဒဝါယောဓာတ်နောက်ကုသိတေယဝါဒဆိုတာဝါမိုက်ထဲမှာလေနေတဲ့လေဒီလက်ပတ်သွားတယ်။ကုထံသေးရဝါဒဆိုတာကိုယ်အတွင်းထဲမှာရှိတဲ့လေဒီအခုယောဂီတို့ရေတောက်တဲ့ခါမှာလေယောဂီကမသိလိုက်ဘူးသိလား။အဲ့ဒီကုထံသေးရဝါဒခေါ်တဲ့ကိုယ်အတွင်းဟန်လေရနေစုပ်ယူတာရေဒီထဲထဲပါသွားတာ။အဲ့ဒီလေကစုပ်တာ။အဲ့ဝါယောဓာတ်ကတောက်လိုက်တာနော်။ငါတောက်တယ်မထင်နဲ့ငါမရှိဘူး။ဘာလို့ပါမှအစာနဲ့ပတ်တူလောဘတက်ဖြစ်စရာမလိုဘူး။နောက်အင်္ဂမင်္ဂန္တုတာတွေဝါဒတဲ့ကိုင်္ဂါကြည့်ငယ်လျှောက်တဲ့လေအခုယုတ်တူထိုင်နေတယ်။အဲ့ဒါအင်္ဂမင်္ဂန္တုတာတွေဝါဒဝါယောဓာတ်ကြောင့်ထိုင်လို့ရ။ငါထိုင်မယ်။ထိုင်မယ်ထိုင်မယ်ထိုင်မယ်ဆိုတော့ထိုင်မယ်ဆိုတဲ့စိတ်တွေဆက်တက်ပြီလို့ထိုင်နေလို့ရ။ကြည့်ညို့စိတ်ဘလောက်မြင်အခုတို့ယောဂီတို့ဒီဟိုထိုင်နေစိတ်လည်းဖြစ်တယ်။တရားနာတဲ့စိတ်လည်းဖြစ်တယ်။သို့တော့တခုစီဖြစ်နေတာဌာနေစေဖြစ်လိုက်တရားနာနေစေဖြစ်လိုက်သို့တော့မြန်လုံးအားကြီးတော့ယောဂီတို့မသိတော့ဘူးငါတို့တရားနာနေတာငါမှတရားနာတဲ့စိတ်ပဲရှိတာမဟုတ်ဘူးဌာနေစေလည်းဖြစ်နေဒီတော့ဆရာဘယ်လောက်မြန်လဲလို့ဌာနေစေဖြစ်လိုက်တရားနာနေစေဖြစ်လိုက်အဲ့ဒါယောဂီတို့ဟာထိုင်လို့လည်းရတယ်တရားနာလို့လည်းရဌာနေစေမရှိရင်ထိုင်လို့မရတော့ယောဂီတို့တည်တာလေတရားထိုင်တဲ့ခါမှာပြည့်တယ်များကြီးငိုက်သွားရင်ဟုံးဆိုလဲမကြဘူးလားအဲအဲ့ဒါလေခိနမေဒာစိတ်ဖြစ်တဲ့နဲ့ထံမယ်ဆိုတဲ့စိတ်မရှိတော့ဘူးထံမယ်ဆိုတဲ့စိတ်မရှိတာနဲ့အင်္ဂမင်္ဂနုတာတွေဝါဒဆိုတဲ့ခန္ဓာကိုယ်ကိုလျှောက်တဲ့လေလည်းမရှိရောထိုင်နေဣရိယာပုပြက်ပြီးတော့ဟုံးဆိုလဲချင်ပါအဲကြောင့်အခုယောဂီတို့မမထိုင်ပြီးတော့တရားနာနေတယ်ဆိုတာမှတ်ထားထိုင်နေစိတ်လည်းဖြစ်နေတယ်ပြီးတော့တရားနာတဲ့စိတ်နဲ့ထိုင်နေစိတ်ကတလိတိဖြစ်ပြီးဉာဏ်လုံးအားကြီးတော့ထိုင်နေတဲ့ပြင်မှာမသိလိုက်ဘူး။နောက်အတ္တတာပတ္တတာဝါဒဆိုတာထွက်လေဝင်လေဒီလေခြောက်ရုပ်ပြီးတော့ခုလူတော်ဒုက္ခဝိမဲ့လေကသုံးမျိုးတဲ့တထကဝါဒဓာငယ်နဲ့တူတော်လေအဲအစိတ်အမြင့်တရားနဲ့ဖြတ်ချလိုက်တာလေဖြတ်တယ်လေမလုံနိုင်တော့ဘူးပလက်ကြီးဖြစ်ပါတတကဝါဒဓာငင်းနဲ့တူတော်လေခုတကဝါဒသင်တုံးဓာနဲ့တူတော်လေတူတော့ဒီလည်းဖြစ်ဒီလည်းဒီအခုပြောတဲ့နောက်ဆုံးလေအစိုးဆုံးဥပလကဝါဒဆိုတာနှလုံးသားနဲ့တကားဝမ်းမဲ့တဲ့ကဥရိကိလေသာတွေကိုအပြင်ဘက်ထုတ်ပြတော်လေအခုဗရာဏိယမတေဟာဥပလကဝါဒတံကိုခံနေရတာသူ့ဘကြီးဟာပေါက်ပြီးတော့ဥလိကိလေသာတွေအပြင်းမဲ့ထွက်မှာအဲ့တော့ထဲထဲမှာဟိုမြင်အောင်ပြောရရင်တော့ဗရာဏိယမထေပိုက်ထဲမှာဆိုင်ကလုံးမုန်တိုင်းကျလို့ဖြစ်နေတာဘကြီးကပေါင်းသွားလိုက်ပိန်သွားလိုက်အမှန်အရှိယူနေတာဘကြီးပွဲတော့မှာအဲ့ဒါကိုမထေမြတ်သိတယ်သို့တော့ဘေးရရက်ကြီးတဲ့မထေမြတ်မသိဘူးသာမန်ယောဂဝေဒနာထင်တယ်အမှန်ကသိရမယ့်ယောဂအဲ့တော့မထေရကယုတ်ရဲ့ယောဂနဲ့ကပြင်းတော့တရားတတိလွတ်ပြီးတော့ညီးတဲ့အတန်လေးထွက်သွားအဲ့ဒီမှာစောင့်နေတဲ့မထေကအရှင်ဘုရားတဲ့ဘယ်နေရာကနာလို့ညီးလိုက်တာလေ အဲ့ဒါတရားသဘောနဲ့မေးလိုက်တာဤတံမြာကြီးနားတယ်ဆိုတာဝေဒနာခန္ဓာနားတယ်ဆိုတာမှတဲ့ဝေဒနာခန္ဓာကိုကြောက်ရွံ့လို့ဟိုတိတိကျကျပြောနေလို့နားတယ်ကျင်းတယ်ကြိုက်တယ်ဆိုတာကတော့ရုပ်တွေပေါက်ပြန်တဲ့သဘောပေါ့ဗျာအဲ့ဒီပေါက်ပြန်တော့နားကျင်းလာတာကိုစိတ်ကခံစားတယ်ဝေဒနာကခံစားတယ်အဲ့တော့ခံစားတာယုတ်ကတော့ငါလားဝေဒနာခန္ဓာဝေဒနာခန္ဓာနာခြင်းနဲ့အရာဒုက္ခဝေဒနာခံစားခန္ဓာအထီးတွေကောင်းတဲ့ဒုက္ခဝေဒနာခံစားခန္ဓာခံစားတာဟာငါမဟုတ်ဘူးရဲ့ဝေဒနာခန္ဓာပါခန္ဓာတဲ့အဲယုတ်တချို့ကငါထင်တာငါထင်ဒုက္ခရောက်တာငါမဟုတ်ဘူးတဲ့အဲ့မှာတဲ့အဲ့လိုမွေးလိုက်တာနဲ့ပရာဏိယမတရားတရားသဘောတွေပြန်ပြီးတော့ဆင်ခြင်မိတော့ဟုတ်သားပဲငါမှမရှိပဲနဲ့ဘာငါနာเสียလို့လဲဒီနာခြင်းကြိုက်ခဲတဲ့သေမဲ့ဝေဒနာကိုခံစားတာဝေဒနာခန္ဓာငါကဘေးကအတာကြည့်ုံပဲဆိုပြီးတော့ပရဏိယမရှိလုံးဝမငြီးတော့ဘူးတရားရှုလိုက်တယ်လိုက်ဆိုဝေဒနာဒီငါမဟုတ်ဝေဒနာအနိစ္စဝေဒနာသည်ငါမဟုတ်ဝေဒနာအနိစ္စပြည့်ပြည့်တမ်းများဤခံစားတဲ့ဝေဒနာဟာငါဟုတ်ရဲ့လားအဲ့လိုသိရင်အနတ္တမြင်တော့အရင်တော့ငါလို့ထင်တော့အတ္တငါမဟုတ်ဘူးလို့ပြီးတော့အနတ္တကိုသိချသိပါငါမဟုတ်ရင်ဘယ်သူဟုတ်လဲဆိုတော့ခံစားတဲ့သဘောတရားဝေဒနာလေးတော့ဟုတ်တယ်အကောင့်တည်းမရှိဘူးခံစားတဲ့သဘောလေးကဲအဲ့ဒီဟုတ်တဲ့ဝေဒနာဆိုတာမြဲရဲ့လားတစ်စက္ကန့်ခံစားတဲ့ဝေဒနာခန္ဓာပေါ့ဘယ်ဒီတိဖြစ်ပြီးတော့ရဲသို့တော့အဖြစ်လဲမြင်အပြစ်လဲမြင်တော့တစ်စက်သေးထင်တာတကယ်တော့နာကျင်တဲ့ဝေဒနာကိုဒုက္ခဝေဒနာကိုဖြစ်စေကောင်းမွန်စွာချီးတူတဲ့အရာတာခံစားတဲ့ဒုက္ခဝေဒနာကိုဖြစ်စေဟုတ်နိုင်ဝတ္တနာကြီး15မိနစ်ခန္ဓာပုံပြောပါနဲ့တော့တစ္ဆက်ကံတောင်ကြောင်ခန္ဓာလို့မရပါဘူးတဲ့တစ္ဆက်ကံအတွင်းမှာပဲနာကျင်တဲ့ဝေဒနာခန္ဓာပေါင်းဘယ်ဒီတသိန်းဖြစ်ပြပြောင်းလဲသွားသို့တော့အဟောင်းချက်ဝေဒနာအဟောင်းချုပ်တဲ့နေရာမှာဝေဒနာအသက်အစားထိုးသွားတော့လူပြေတကမသိလိုက်တော့မာအကြာကြီးနာတယ်ဆိုအထင်မှားတာဥမာတည်းပြောရင်ပြည်တယ်များကြီးပေတရာနောက်ရှိတဲ့ဩဇံကျိုးကြီးမျက်စီတွေမြင်လိုက်။ဟာဩဇံကျိုးကြီးကပေတရာကြီးရှိတယ်အဲ့ဒါကဉာဏ်မပါတော့အမြင်ကဲဉာဏ်နဲ့ခွဲကြမ်းတော့ပြည်တယ်လို့ဩဇံဘတ်ဟာတထွာထက်ပို့ပြီးတော့ရှိရဲ့လားဩဇံဘတ်အခြေကတထွာလောက်ရှိတယ်ဘာလို့ဒီဩဇံကျိုးကြီးဟာပေတရာရှိနေရတယ်လဲဆိုတော့ဆက်ထားလို့ဘာဖြစ်လို့လဲဆက်ပြီးတော့ကြည့်ထားလို့ယုတ်တို့ဒီတိုင်းမှာပဲယုတ်တို့ဒီကောင်းတဲ့ဝေဒနာခံစားခံစားမကောင်းတဲ့ဝေဒနာခံစားခံစားအဲ့ဒီဩဇာဘအပြည့်တွေယုတ်တို့မှတ်ထားဝေဒနာတွေအပြည့်တွေသမင်းတလို့ဝါတဲ့အချိန်မှာယုတ်တို့ဝေဒနာပေါ့အများကြီးပြည့်အများကြီးပြည့်သွားအဲ့ဒါကိုတစ်ဆက်တည်းထင်ပြီးတော့လေလောဘတွေတက်တာတဆက်တည်းထင်လို့ဒေါသတွေဖြစ်တာအခုမထင်မြတ်ကသိတော့ဝေဒနာတွေငါဝေဒနာနေတာတို့ရှူရင်ရှူရင်ပဲလေးမဲ့လေးဖို့ရတဲ့အချိန်မှာဗိုက်ကြီးပွက်ထွက်သွားပြီးတော့ဥတွေကလေးစားတဲ့အကုန်လုံးကရင်မပုံကြအဲ့ဒီချိန်ညမှာဘေးနာကရက်ကြီးတဲ့ရန်ကအံ့ဩထိတ်လန့်သွားတယ်သူကတမန်ကရှံကဝေဒနာထင်တာဒီမှာကပူရိကလေးစားတွေပါအပြင်မဲ့ထွက်ကြမဲ့ဝေဒနာကိုခံစားတယ်။အဲ့ကျမ်းမှာဟောယဟန္တာဖြစ်သွားပြီလေ။ဘာမှဒေခြင်းတရားကမထူးဆန်းတော့ဘူး။ပြုံးပြီးတော့မိတဲ့ငါရှင်နဲ့အဲ့လောက်သိခံရင်တော်တော်ပြီမဟုတ်လားဆိုဝေဒနာစမ်းနေ။ဒါတော့မိတဲ့အများကြီးတရားသိတဲ့ပုဂ္ဂိုလ်ကြတော့ကိုယ့်အသက်ကိုယူမဲ့ဝေဒနာကိုတောင်းမှလေယဟန္တာဖြစ်အောင်အသုံးချသွားတယ်။အဲ့ဒါဟောဒီပြည့်တဲ့ကြီးအဲ့ဒီတေအောင်လုံးမဲ့ဝေဒနာကို အခုအသုံးချနေတညာတဲ့နဲ့တင်ပေးတာပွဲမွေခင်အပြင်ကကျင်းပါတဲ့တေခြင်းတရားနဲ့မကြုံခင်ယောဂီတို့ကလေအစဉ်အတန်အနှံ့အယတာအတွေ့အထိတွေ့အာယုံဆိုတဲ့အောင်ကျော်ဘတဘာဘာသုံးဆောင်ခံစားတိုင်းဟောဒီတရားကြီးရှိပါမယ်။ကဲနမူနာတစ်ခုသင်ကျန်တာဒီအခုအစားနဲ့ပတ်သက်ပြီးတော့သင်ပေးလိုက်မယ်။မြင်တဲ့အခါကြားတဲ့အခါနားတဲ့အခါထိတဲ့အခါတွေးကြံတဲ့အခါမှာဒါကိုနိမိပြီးတော့ရှိတူတူပဲ။တိုင်းယောဂီတို့ညနေသာစားပြီးတော့ကိုယ်ကလေးစားခဲ့မစားတဲ့ဗုဒ္ဓရာကျင်စားကြလေ။အဲ့ဒီခါမှာယောဂီတို့ကိုယ်နှစ်သက်တဲ့စားခြင်းနဲ့ဟင်းလေးနဲ့ဖြင်းဖြင်းစားတဲ့အခါမှာဒုက္ခဝေဒနာဘာဝေဒနာချမ်းသာတဲ့ဝေဒနာခံစားတယ်အဲ့လိုချမ်းသာတဲ့ဝေဒနာခံစားရရင်လေတရားမသိရင်လောဘကိလေသာကြီးလောင်တတ်တယ်အဲ့ဒါဆိုရင်ဘယ်လိုရှိမလဲစောစောကအတိုင်းရှိအောင်ပဲအဲ့ဒီကောင်းတဲ့ဝေဒနာခံစားလည်းပဲကြည်လို့ရှိပါမယ်လိုက်ဆိုလိုက်ဝေဒနာတိငါမဟုတ်ဝေဒနာအနိစ္စကဲယောဂီတို့မိမိစဉ်းကျင်တတ်တဲ့သမင်းနဲ့ဟင်းနဲ့စားတဲ့ခါမှာချမ်းသာတဲ့ဒုက္ခဝေဒနာခံစားတာဟာငါဟုတ်ရဲ့လားအနတ္တလို့ရှုလိုက်တာပါမြင်ပါလို့ရှုနေသင်ပြီးလည်းမင်္ဂလာဝေဒနာအနတ္တလို့ရှုတာဒါဆိုရင်ခံစားတဲ့သဘောဟာငါမဟုတ်ရင်ဘာဟုတ်လဲဆိုတော့ဝေဒနာတော့ဟုတ်တယ်လေခံစားတဲ့သဘောလေးအလုံးအတုံးအခက်အရေးပတ်ဘုံမှာမရှိပါဘူးသဘောတရားလေးအဲ့တော့ဟုတ်တယ်ဝေဒနာလေးရအောင်မြဲရဲ့လားဟုတ်တစ်ဆက်ကအဒီမောင်ဝေဒတဲ့တင်းဖြစ်ပြပြောင်းလဲနေတာပါယောဂီတို့အဲ့ဒါလေးကိုကြည့်ရတော့မမြဲဘူးလဲသိလိုက်ရောငါမုံမှန်းလဲသိလိုက်ရောရှင်းမယ်လောဘကိလေသာမဖြစ်ဘူးချုပ်သွားတယ်ဒါရှိနေတယ်ကဲယောဂီတို့ဒါလေးရှိသွားတာပင်မန်းသလားကိုယ်ပါကိုရှုတာအိမ်တွင်ရှုနေပြနေတယ်ဒါကယောဂီတို့မစားခြင်းတော့ဓမင်းနေခြင်းနေစားတဲ့အခါမှာဆင်းရဲတဲ့ဒုက္ခဝေဒနာဖြစ်ဘူးလားကဲအဲ့ဒါကိုလေဒီတိုင်းပဲရှုရမှာလိုက်ဆိုဝေဒနာတွေငါမဟုတ်ဝေဒနာအနိစ္စယောဂီတို့ကိုမစားခြင်းတာကိုစားရရင်လေဒေါသဝင်တတ်တယ်ဒုက္ခဝေဒနာမှာဒေါသဝင်တတ်တယ်။အဲ့ဒီလိုဩဒီဆင်းရဲတဲ့ဝေဒနာခံစားတာလည်းငါမဟုတ်ပါလားလို့သိလိုက်ရင်မမြဲပါလားလို့သိလိုက်ရင်ဒေါသကိလေသာမလာတော့ပါဘူးဗျာ။အဲ့တော့ယောဂီများကအစဉ်အတန်အနှံ့ယတာအတွေ့အထိတွေ့အာယုံပါကိုပဲခံစားခံစားဝေဒနာတွေငါမဟုတ်ဝေဒနာအနိစ္စလို့ယူပွားပြီးတော့ပြုံးတည်နည်းနဲ့ဒီဝေဒနာသိမဲ့ဝေဒနာယူကိုမဲ့ဖို့ရအောင်အသုံးချနိုင်တော့သူတော်ကောင်းကြီးများအုတ်ချမသွေးရှိကြပါစေကုန်သတည်း